Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရ2022ခုနှစ်နိုဝင်ဘာလ1ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မသင်္ကီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြပေးပါပါချင်းပြည်နယ်ရင်းနေရင်ဆောက်ဦးတွေမိရှုဖျက်ဆီးတာနဲ့လူခွင့်ရချိုးဖောက်မှုတွေအတွက်စစ်ကောင်စီကိုအမေရိကန်ဆိုးရွားကရှုံချလိုက်ပါတယ်ကုလဆိုင်ရာအမေရိကန်သံမဟောင်းဘီလ်ရစ်ချတ်ဆန်ဟာမကြခင်မြန်မာနိုင်ငံကိုလာရောက်มาဖြစ်ပါတယ်ကမ္ဘာတစ်လွှာကိုဗစ်ကြောင့်တည်ဆောက်ရသူဟာအခု5တန်းပြည့်ကနေနေပါပြီဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမသိရင်ထိုင
်ကောင်းပါပြီရှင်မိုးလေဝသပြင်းထန်လွန်ကဲမှုနဲ့ရာသီဥတုပြောင်းလဲမှုတွေကြောင့်အာရှတိုက်သားတွေအသက်အိုးအိမ်စီးစိမ်ထိခိုက်တရောက်ရမှုအကြောင်းသတင်းဆောင်မကိုသတင်းတွေအပြီးမှာနားဆင်ကြရပါမယ်ဒီနောက်မှာတော
့ Yeah, the Republican offices and it is mostly tied down in Indiana that's been
American ထက်လွှတ်တော်မှာမြန်မာဆရာဥပဒေမူကြမ်းတင်သွင်းရေးကြိုးပမ်းနေတဲ့အကြောင်းအပတ်စဉ်မြန်မာရေးဆွေးနွေးခန်းမှာနားဆင်ကြရမှာပါရှင်။ဒီနောက်မှာတော့မီဒီယာမြင်ကွင်းမြန်မာပြည်ကပေးစာနဲ့သတင်းတွေတဲ့ကသုတအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ဖင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင်။
မြန်မာနိုင်ငံမှာအာဏာသိမ်းတဲ့စစ်တပ်ကချင်းပြည်နယ်အတွင်းဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေလက်တလောကျူးလွန်နေတာကိုကြည့်ရင်မြန်မာစစ်တပ်ကိုလက်နက်မရအောင်လုပ်ဖို့အပါအဝင်မြန်မာစစ်တပ်တာဝန်ခံတာဝန်ယူမှုရှိလာအောင်လူခွင့်ချိုးဖောက်မှုတွေမလုပ်နိုင်အောင်နိုင်ငံတကာအသိုင်းအဝိုင်းကနေအရေးကြီးကြီးလှုံ့ဆော်ပေးဖို့လိုနေပြီဆိုတာပြသနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ NetBridge ကအောက်တိုဘာ31တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ချင်းပြည်နယ်ထဲမှာလူနေအလုံးတရာကျော်နဲ့ခရီးရန်ဖျားချောင်းတွေကိုမိရှုဖျက်ဆီးတာအပါအဝင်လူခွင့်ချိုးဖောက်မှုတွေဇက်တိုက်ကျူးဆိုးဆိုးဝါးကျူးလွန်နေတာအတွက်အမေရိကန်ကအထူးစိုးရိမ်ကြောင်းနဲ့မြန်မာဆက်အာဏာပိုင်တွေဟာကိုယ့်ပြည်သူတွေရဲ့ကောင်းကျိုးနဲ့အသက်အန္တရာယ်ကိုလုံးဝထည့်မတွက်ပဲပြည်သူတွေကိုရောသူတို့နေအိမ်တွေနဲ့ကိုယ့်ဝယ်ဆုတောင်းတာနေရာတွေကိုပါရရဲ့ဆက်ဆက်ဖျက်ဆီးနေတာကိုရှုံချကြောင်းပြောပါတယ်။ဒါပြင်ချင်းပြည်နယ်နဲ့စကိုင်းတိုင်းပါဝင်မြန်မာနိုင်ငံနေရာအနှံ့ပြားမှာဆင့်ရတိုးချက်နေတာအတွက်လည်းအထူးစိုးရိမ်ကြောင်းနဲ့မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မတရားဖန်ထားသူတွေအားလုံးပြန်လွှတ်ပေးဖို့မြန်မာနိုင်ငံမှာအဖွဲ့အားလုံးပေါင်းတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ဖို့လည်းတောင်းဆိုလိုက်ပါတယ်။မြန်မာပြည်သူတွေပေါ်မှာစစ်တပ်ကဆက်ပြီးကျူးလွန်နေတဲ့ဆိုးဝါးတဲ့အကြမ်းဖက်မှုတွေအတွက်တာဝန်ခံမှုရှိအောင်အမေရိကန်ကဆက်လှုပ်ဆောင်မှာဖြစ်တယ်လို့မြန်မာပြည်သူတွေနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ပြီးပြဿနာတွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်အောင်ဝန်ဝန်ချိုးဖောက်နေသူအားလုံးကိုအမေရိကန်ကဆက်လက်ထောက်ခံပံ့ပိုးပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားခဲ့ပါတယ
်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းလင်းဖြင့်နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလင်းဖြစ်တဲ့ဘေးရစ်ချက်ဆန်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးပုဂ္ဂလိကခရီးစဉ်အဖြစ်မြန်မာနိုင်ငံကိုမကြခင်ရောက်ရှိလာမှာဖြစ်ပါတယ်။သူခရီးစဉ်အတွင်းကိုဗစ်ဆိုင်ရာအကူအညီပေးရေးကိစ္စကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့ AP သတင်းမှဖော်ပြပါတယ်။Mr. Richardson ကတော့သူ့စင်တာအနေနဲ့မြန်မာပြည်သူတွေကိုပံ့ပိုးပေးခဲ့တဲ့တမိုင်းကြောင်းရှိတယ်လို့ပြောပေမဲ့မြန်မာနိုင်ငံမှာအာဏာသိမ်းတဲ့ကိစ္စဝေဖန်ပြောဆိုတာမျိုးမရှိသလိုဒီခီးစဉ်အတွင်းဘယ်သူနဲ့တွေ့ဆုံမလဲဆိုတာကိုအသေးစိတ်ပြောဆိုတာမျိုးလည်းမရှိပါဘူး။ Bill Richardson ရဲ့မြန်မာနိုင်ငံခီးစဉ်ကိစ္စကိုကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကလည်းသိရှိကြောင်း Richardson ရဲ့ပြောခွင့်ရ Madeline Mahaney ကပြောပါတယ်သူခီးစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကလက်တလောမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။ဘီရစ်ချစ်စင်ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာဖမ်းဆီးခံနေရစေအမေရိကန်သတင်းတောက်ဒန်နီဖန်စတာပြန်လည်လွတ်မြောက်ရေးအတွက်လှုပ်ဆောင်မှာလားဆိုတာကိုဖြေကြားပေးဖို့သူ့ရဲ့ပြောခွင့်ရပုဂ္ဂိုလ်မဟွန်နီကညင်းဆိုခဲ့ပါတယ်ခင်ဗျာ။
အမေရိကန်နဲ့တရုတ်နဲ့နိုင်ငံခြားမှာမြန်မာ၊မြောက်ကိုရီးယား၊အီရန်၊အာဖဂန်နစ္စတန်နဲ့ဥရုယားဒီဆိုင်ရာအပါအဝင်နှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားချင်းတိုက်ဆိုင်နေတဲ့ကိစ္စရပ်တွေရှိနေပြီးဒါကိုလက်တွဲပြီးဆောင်ရွက်နိုင်တဲ့မဲ့ရှင်ချန်း၊တိဘက်၊ဟောင်ကောင်အရှေ့နဲ့တောင်တိုပင်လယ်ပြင်တွေနဲ့ထိုင်ဝမ်ကိစ္စရပ်တွေအပါအဝင်လူခွင့်ရေးနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေမှာတော့နှစ်နိုင်ငံကြားအကျိုးစီးပွားနဲ့ဆန်တန်ဖို့တွေမတူဘဲဆန့်ကျင်ဘဲဖြစ်နေတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယင်နဲ့တွေ့ဆုံခဲ့တဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကပြောကြားခဲ့တယ် လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ NetBridge က ကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်နဲ့တရုတ်နဲ့နိုင်ငံခြားတင်းမာမှုတွေကြီးထွားနေချိန်မှာပဲကြီးကန်းနေထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်အီတလီနိုင်ငံရောမမျိုးကိုရောက်နေတဲ့ဝန်ကြီးနှစ်ဦးဟာတနင်္လာနေ့ကဒုတိယကြိမ်မြောက်မျက်နှာချင်းဆိုင်တွေ့ဆုံခဲ့တာဖြစ်ပြီးအခုလိုတွေ့ဆုံချိန်မှာဝန်ကြီးဘလင်ကန်ကလူ့ခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကိုထပ်လောင်းပြောကြားခဲ့တာပါ။တရုတ်နိုင်ငံမတ်လာတော့ကပထမအကြိမ်ဖြစ်အမေရိကန်နိုင်ငံအလာစကာပြည်နယ်ထဲမှာတွေ့ဆုံခဲ့ပြီးမဲ့နှစ်ဖက်တင်းမာမှုတွေကတော့ဆက်လက်ကြီးထွားနေဆဲဖြစ်ပါတယ်။ဝန်ကြီးဘလင်ကန်ကနှစ်နိုင်ငံကြားရှင်းပြမှုကိုတာဝန်ယူစီမံခန့်ခွဲဖို့ဆက်သွယ်ရေးလမ်းကြောင်းတွေဆက်ဖွင့်ထားရအရေးပါတယ်လို့အလေးပေးပြောကြားခဲ့ပါတယ
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအဆုံးသတ်ပေးဖို့ပြည်ရင်းပြည်ပကမြန်မာတွေစန့်ကျင်ဆန္ဒပြနေကြရမှာတနင်္ဂနွေနေ့ပြောင်းကလည်းကဘာလုံးဆိုင်ရာဆန္ဒပြပွဲအဖြစ်ဂျပန်နဲ့အစ္စရေးနိုင်ငံရောက်မြန်မာပြည်လှုပ်ရှားသူတွေကတိုကျိုမြို့နဲ့တဲလဗစ်မြို့တွေမှာဆန္ဒပြခဲ့ကြပါတယ်။လူရာနဲ့ချီတဲ့တိုကျိုမြို့ချီတဲ့ဆန္ဒပြပွဲမှာတော့မြန်မာစစ်ကောင်စီထံစီးဆင်းနေတဲ့အဓိကငွေကြေးအရင်းမြစ်ဖြစ်တဲ့ရေနံနဲ့တဘာဝတန်ငွေကရတဲ့ဝင်ငွေတွေကိုသက်ဆိုင်ရာနိုင်ငံသားကုမ္ပဏီတွေကယာယီဆိုင်ငံ့ထားပေးဖို့တောင်းဆိုကြပါတယ်။အလားတူအစ္စရေးနိုင်ငံရောက်မြန်မာနိုင်ငံသားတွေကလည်းသွေးစွန်ငွေဖြတ်တောက်ရေးလှုပ်ရှားမှုအဖြစ်ဆန္ဒထုတ်ဖော်ပွဲကိုတဲလီဗီစမြို့ကမြန်မာတန်ရုံအဆောက်အုံရှိမှာတနင်္ဂနွေနေ့နေ့လယ်ပိုင်းပြုလုပ်ခဲ့ပါတယ်။ဒီဆန္ဒပြပွဲကိုအစ္စရေးနိုင်ငံရောက်မြန်မာနိုင်ငံသား90နဲ့အတူအစ္စရေးနိုင်ငံသားတချို့လည်းပါဝင်ခဲ့ပြီး Chevron နဲ့ Total ကုမ္ပဏီတွေကနေစစ်ကောင်စီတန်ငွေကြေးစီးဆင်းမှုမရှိစေရေးနိုင်ငံတော်တမရအတိုင်းမြန်မာပုဂ္ဂိုလ်နဲ့မတရားဖန်ဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်ရေးအတွက်တောင်းဆိုခဲ့ကြပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနာရီဝက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American တန်ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့ဆူဒန်နိုင်ငံမှာအရသာစုရလက်ထက်အာဏာပြန်ပြီးလွှဲပေးဖို့လူမှုဆန္ဒပြတောင်းဆိုမှုတွေကိုတနင်္ဂနွေနေ့မှာပဲဆက်ပြုလုပ်ကြပါတယ်။ဆန္ဒပြခေါင်းဆောင်တို့ကစစ်တပ်ကအရသာလက်ကိုအာဏာလွှဲမပေးမချင်းဆက်ပြီးဆန္ဒပြမယ်လို့ပြောပါတယ်
။ Imma hum يحكموا بالطريقه الدكتاتوريه ونحن نواجههم
سيانا شنو سبي اوچو နေတယ်ဗျသူတို့ဘယ်လောက်ပဲတက်တက်ဖန်ဖန်အရမအချင်းချင်းနေစဉ်နေတိုင်းဆက်ပြီးဆန္ဒပြကြမှာဖြစ်တယ်လို့ပြည်သူတွေသူတို့နိုင်ငံကိုသူတို့ကြိုက်တဲ့လမ်းကြောင်းတိုင်းအုတ်ထုတ်ပိုင်ခွင့်ရှိတယ်လို့ယုံကြည်တဲ့အတွက်စစ်တပ်ကနိုင်ငံကြီးလောကကနေထတ်သွားဖို့ပြောသွားတာပါဆူဒန်မှာစစ်ဖက်နဲ့အရက်ဖက်ပူးတွဲအုတ်ထုတ်နေရာကနေအင်ကာနေကတော့စစ်ကောင်းဆောင်ဗိုလ်ချုပ်အက်ဒယ်ဖာတာဘာဟန်ကဝင်းကြီးချုပ်နဲ့အစိုးရဖွဲ့ဝင်တွေကိုဖမ်းဆီးပြီးဂျာဖြတ်အစိုးရကိုဖျက်သိမ်းကြောင်းကြေညာခဲ့တာပါ။ဆူဒန်မှာစနေနေ့ကလူပေါင်းတောင်းတဲ့ချီလမ်းမတွေပေါ်ထွက်ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲပြုလုပ်ခဲ့တဲ့နောက်ကုလသမဂ္ဂကလည်းဆူဒန်ဗိုလ်ချုပ်ကြီးတွေအာဏာသိမ်းထားတာကိုဆန့်လွတ်ဖို့တနင်္လာနေ့မှာပန်ကြားခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံကပြည်ပကတွေနဲ့ပြည်နေတဲ့ပါပူအာဒေသမှာအစိုးရတပ်နဲ့ခွဲထွက်ရေးသဘုံတင်ကြားအပြန်အလှန်ပစ်ခတ်မှုအတွင်းနှစ်နှစ်အရွယ်ကလေးငယ်တူသေဆုံးခဲ့ရပြီးနောက်လူထောင်ချီအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့အတွက်အခြေအနေကိုတည်တည်ငြိမ်ငြိမ်ရင်ဆိုင်ကြဖို့ခရီးရန်ဘာသာရေးခေါင်းဆောင်တွေတနင်္ဂနွေနေ့ကတိုက်တွန်းလိုက်ပါတယ်။ဒီသတင်းပတ်အတွင်းအပြန်အလှန်ပြစ်ခတ်မှုမှာအသက်2နှစ်အရွယ်ယောက်ျားလေးတစ်ယောက်သေဆုံးခဲ့မှုနဲ့အတူအသက်6နှစ်အရွယ်ကလေးတဦးကြီးထိဒဏ်ရာကြောင့်ဆေးရုံတင်ထားရတယ်လို့အင်တန်ဂျာယာခရိုင်အာနာပိုင်းကပြောပါတယ်။ပြစ်ခတ်မှုအတွင်းသေဆုံးရတာဟာတဘုံဒီလက်ချက်ဖြစ်တယ်လို့ရဲတပ်ဖွဲ့ကအပြစ်ဖို့ပင်မဲ့ဘယ်သူလက်ချက်လဲဆိုတာအတိအကျအတည်ပြုမပြုတ်နိုင်သေးဘူးလို့ AFP သတင်းကပြောပါရယ်။ပါပူအာဒေသမှာအင်ဒိုနီးရှားလုံခြုံရေးတပ်ဖွဲ့ဝင်တွေအရသာပြည်သူတွေအပေါ်လူအခွင့်အရေးချိုးပေါက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့တဘုံနေနဲ့အစိုးရတပ်တွေကြားပိဋိပက္ခပုံမှန်ဖြစ်ပွားလေရှိပါရယ
်။ကိုရိုနာဗိုင်းရပ်စ်ခရောက်ကကြောင့်ကမ္ဘာတစ်လွှားသေဆုံးရသူဟာတနည်းငယ်နည်းနဲ့မှာ၅သန်းနီးပါးဖြစ်လာနေပြီလို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့၄လလောက်ခရဲကသေဆုံးသူက၄သန်းရှိခဲ့တာပါ။ကမ္ဘာတစ်လွှားဒီရောဂါကူးစက်ခံရသူကသန်း250နီးပါးရှိနေပြီးအခုချိန်ထိဒီရောဂါအတွက်ကာကွယ်ဆေးထိုးနှံပေးသူပေါင်းကသန်း9000နီးပါးရှိနေပြီဖြစ်ပါတယ်။အီတလီနိုင်ငံရောမမြို့မှာကျင်းပနေတဲ့ G20 ထိပ်သီးအစည်းအဝေးမှာအိန္ဒိယဝန်ကြီးချုပ် Narendra Modi က အိန္ဒိယဟာသူတို့နိုင်ငံအတွက်ကကဘာကြီးတစ်ပါးဖြန့်ဝေဖို့လာမယ့်နှစ်ကုန်လောက်ဆိုရင် COVID-19 ကာကွယ်ဆေးအလုံးပေါင်း5တန်းထုတ်လုပ်ပေးမယ်လို့ကမ္ဘာခေါင်းဆောင်တွေကပြောပါတယ်။ဒါပေမဲ့ဒီလိုဖြန့်ဝေပေးနိုင်ဖို့အိန္ဒိယက Bharat Biotech ဆေးကုမ္ပဏီထုတ် Covaxin ကာကွယ်ဆေးကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအရေးပေါ်အသုံးပြုခွင့်ချထားပေးဖို့ပါစနေနေ့ကတောင်းဆိုခဲ့တာပါ။ဒီထိပ်သီးအစည်းအဝေးမှာအွန်လိုင်းကနေပါဝင်ဆွေးနွေးတဲ့တရုတ်သမ္မတရှီဂျင်ပင်ကလည်းတရုတ်နိုင်ငံက COVID-19 ကာကွယ်ဆေးအလုံးကြီးတက်တမ6ဘီလီယံကျော်ထုတ်လုပ်ခဲ့ပြီးကမ္ဘာတစ်လောကိုဖြန့်ဖြူးပေးခဲ့တယ်လို့ပြောပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရသူက46သန်းနီးပါးရှိပြီးဒီရောဂါကြောင့်တည်ဆောင်ရသူက9သိန်းကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်ပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့အဝေးပြေးရထားတည်ဆင်းပေါ်မှာတင်းငွေနေနေကဓာတ်နဲ့လိုက်ရန်သူတဦးဟာရထားပေါ်မီးမရှို့ခင်လူအတော်များများကိုဓာတ်နဲ့လိုက်ထိုးခဲ့တာကြောင့်ခရီးသွားတွေကစင်ကလျားနဲ့ယထာပဒင်းတကားကနေခုံချသူတွေတောင်ရှိခဲ့တယ်လို့ရဲနဲ့မျက်မြင်သက်သေတွေကပြောပါတယ်။ KO ယထာလိုင်းပေါ်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာကိုကူလီယိုဗူရာနာမှာဖြစ်ပွားခဲ့တာပါ။ဒီတိုက်ခိုက်မှုအတွင်းခရီးသွားပြည်သူ18ဦးဒဏ်ရာရပြီးသူတို့တဲက3ဦးကတော့အခြေအနေစိုးရိမ်ရတယ်လို့တိုကျိုမီဒါဌာနကပြောပါတယ်။လူတွေကိုဓာတ်နဲ့လိုက်ထိုးပြီးနောက်ဓာတ်သမားဟာဓာတ်ဆီလို့ယူဆရတဲ့ရေတမျိုးကိုလောင်းချပြီးမီးရှို့ခဲ့တာကြောင့်ယထာထိုင်ကုန်တချို့မီးလောင်ကျွမ်းခဲ့ရပါတယ်။အဲ့ဒီဓာသမားဟာအသက်20ဝန်းကျင်ရှိတဲ့အမျိုးသားတဦးဖြစ်ပြီးအခင်းဖြစ်တဲ့နေရာမှာတွင်သူ့ကိုဖမ်းမိခဲ့ပါတယ်။လူသက်ရန်အားထုတ်မှုတန်တရားနဲ့သူ့ကိုစစ်ဆေးနေစေဖြစ်ပါတယ်ခင်ဗျာ
။ထိတ်တဲရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ညင်ညာပေးခဲ့တာဖြစ်ပါလေရှင်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါလေ။ပြင်းထန်တဲ့မိုးလေဝသအခြေအနေနဲ့ရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်တက်ရောက်မှုကြောင့်ပြီးခဲ့တဲ့နှစ်အတွင်းအာရှဒေသတလွာလူပေါင်းထောင်ချီတည်ဆုံရပြီးစီးပွားရေးအရာလည်းအကြီးအကျယ်ဆုံးရှုံးခဲ့ရတယ်လို့ကုလသမဂ္ဂအစည်းအဝေးခန့်စားကဖော်ပြပါလေ။လီဆာရှလိုက်ရဲ့သတင်းဆောင်ပါကိုနားဆင်ပါရှင်။ရေကြီးမှုအပူပိုင်းဆိုင်ကလုန်းမုန်တိုင်းတွေမိုးကောင်ရေရှားမှုနဲ့တခြားသောမိုးလေဝသနဲ့ရာသီဥတုဆိုင်ရာဘေးအန္တရာယ်တွေကြောင့်အာရှဒေသတလွားကတန်းနေချီတဲ့လူတို့ရဲ့အသက်အိုးအိမ်စည်းစိမ်အပေါ်ချင်းချမှုတွေရှိနေကြောင်းကမ္ဘာမိုးလေဝသအဖွဲ့ကြီးကဥဆောင်ပေးအဖွဲ့ဆောင်ပါဝင်ပြုစုထားတဲ့အစီရင်ခံစာကတည်ပြထားပါတယ်။မိုးလေဝသအခြေအနေလွန်ကဲမှုနဲ့ရာသီဥတုပြောင်းလဲမှုတွေကြောင့်စိုက်ပျိုးရေးစနရိတ်ခံတဲ့တောက်တုံးရေဖူလုံမှုကျန်းမာရေးထိခိုက်နိုင်တဲ့အန္တရာယ်ဆိုးရွားလာပြီးဘီးဒဏ်တင့်လွယ်တဲ့ရွှေ့ပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေအစုလိုက်အပြုံလိုက်နေရာရွှေ့ပြောင်းမှုတွေဖြစ်စေကြောင်းအစီရင်ခံစာကထောက်ပြပါတယ်။အခြေခံအဆောက်အုံတွေပျက်စီးမှုနဲ့ဂေဟစနစ်ဆုံးရှုံးမှုတွေဟာတစ်နှစ်ကိုဒေါ်လာဘီလီယံရာချီကုန်ကျစေတယ်လို့လည်းပြောပါတယ်။2020ပြည်နှစ်ဟာအာရှရဲ့အပူနွေးဆုံးနှစ်အဖြစ်ဆန်းကျင်တင်ခဲ့ကြောင်းကမ္ဘာမိုးလေဝသအဖွဲ့ကြီး WMO ရဲ့ပြောခွင့်ရအမျိုးသမီးကယ်လီယာနယူလစ်ကပြောပါတယ
် The most extreme temperature that we saw
last year ပြည်ကနေတွင်အပူချိန်အလွန်ကဲဆုံးကြုံတွေ့ခဲ့ကြရတာလို့ဘာခိုယန့်စ်မြို့မှာဖြစ်ပါတယ်မယုံကြည်နိုင်လောက်အောင်ပဲအပူချိန်က 38 degree centigrade အထိကိုရောက်တာတွေ့ရပါတယ်အာတိတ်ဆက်ဝိုင်းဒေသမြောက်ပိုင်းအတွက်ဒါကစံချိန်အသစ်ဖြစ်မလားဆိုတာကိုကျွန်မတို့စုံစမ်းနေစေဖြစ်ပါတယ်
အာရှဒေသတွင်းနဲ့ဒေသတဝန်းမှာပင်လယ်ရေမြေနယ်ပြင်အပူချိန်တွေနဲ့သမုတ်တရားပူနွေးမှုတိုးလာတာကကမ္ဘာပြင်းမြအခြေအနေထက်ပိုများကြောင်းလဲအစီရင်ခံစာကထောက်ပြပါတယ်။ရေခဲတောင်တွေပြိုကျမှုဟာဆိုရင်ဒေသရင်းအပေါ်သက်ရောက်မှုရှိစေတဲ့အဓိကပြဿနာတစ်ခုဖြစ်ပါတယ်။ဟိမဝန္တာတောင်တန်းတွေနဲ့တိဘက်ကုန်းမြေမြင့်တို့မှာခမန်းခြေကီလိုမီတာ3000လောက်ရှိတဲ့ရေခဲတောင်တွေကအာရှဒေသမှာရှိနေတာဖြစ်ပါတယ်။ဝင်ရိုးစွန်ဒေတာတွေပြီးရင်အာရှဒေတာဟာရေခဲပမာဏအများဆုံးရှိနေတာဖြစ်ကြောင်းလဲ New List ကပြောပါတယ်။လူပေါင်းတန်းချီအမိပြုတ်နေတဲ့အရေးပါလာတဲ့မြေကြီးဆယ်စင်းဟာလဲအာရှဒေတာမှာဖြစ်ကြောင်းသူမကပြောပါတယ်။
Glacier retreat is accelerating its
production. ရေကောင်တွေကြိုကျမှုကမြန်ဆန်လာနေပါတယ်။2050ကျော်မှာရေကောင်ပမာဏက20ကနေ40ရာခိုင်နှုန်းလောက်ထိကိုလျော့ကျသွားမယ်လို့ခန့်မှန်းထားပါတယ်။ဒါဟာဒေတာရင်းကလူတန်းပေါင်း950လောက်ကိုထိခိုက်တက်ရောက်မှုတွေရှိလာမှာပါပင်လယ်ရေမျက်နှာပြင်မြင့်တက်လာတာတွေဒေတာရင်းရေစီးဆင်းမှုတွေပေါ်မှာအဓိကရိုက်ခတ်တက်ရောက်မှာဖြစ်ပြီးတော့ရေတို့အနေနဲ့ကတော့မြေပြိုမှုတွေနဲ့ရေခဲတောင်ပြိုကျမှုတွေလိုမျိုး ဘေးအန္တရာယ်တွေပိုးပြီးဖြစ်လာနိုင်ပါတယ်
2020ပြည်နှစ်အတွင်းရေကြီးမှုတွေနဲ့မုန်တိုင်းတွေကြောင့်အာရှဒေသကလူပေါင်း350လောက်ကိုထိခိုက်တက်ရောက်ပြီးလူပေါင်း5000ကျော်သေဆုံးခဲ့ရကြောင်းအစိုးရကစာကဖော်ပြပါတယ်။နိုင်ငံတွေအနေနဲ့ရာသီဥတုပြောင်းလဲမှုအခြေအနေတွေနဲ့လက်ရောညီတွေဖြစ်အောင်ဆောင်ရွက်ကြဖို့ပြန်ပြင်းပြဲဆွင့်ရင်နဲ့အကာအကွယ်ပေးရေးဆိုင်ရာဤပညာတွေမှာရင်းနှီးမြှုပ်နှံကြဖို့လည်းတိုက်တွန်းထားပါတယ်။စွန်စားရင်းနှီးမြှုပ်နှံမှုတွေကလူမှုစီးပွားရေးမှာအကျိုးအမြတ်တွေရရှိစေမယ်လို့လဲမိုးလေဝသနဲ့ဇလဗေဒပညာရှင်တွေကပြောပါတယ်ရှင်။မြမအရေးဆွေးနွေးခန်းအစီအစဉ်ကိုဆက်ပြီးတော့တင်ပြပါမယ်။အမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှပါတီနှစ်ရလုံးသဘောတူလိုက်တဲ့ဘာမာဘီလ်မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုအထက်လွှတ်တော်မှအမြန်ဆုံးတင်သွင်းဆုံးဖြတ်နိုင်ရေးအလွန်အရေးကြီးနေတယ်လို့Washington DC ရဲ့ခြေဆိုင် Campaign for a New Myanmar အဖွဲ့ရဲ့အကြံပေး Mike Hack က BOA ကိုပြောပါတယ်။ဘာမာဘီကို American လွှတ်တော်ကအတီးပြုတ်ပြတ်ထန်းနိုင်ရေးဥဆောင်ချိုးဖက်နေတဲ့ Mike Hack ကိုမိုင်ချင်းနိုင်ငံ Skype ကနေတဆင့်ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်မြန်မာအရေးဆွေးနွေးခန်းအဖြစ်တင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပထမဆုံးမေးချင်တာကဘာမာဘီလ်မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းရဲ့နောက်ဆုံးအခြေအနေဘယ်ဆင့်ကိုရောက်နေပြီလဲရှင
်။ Excellent question. Yeah, so it just passed through the House Foreign Affairs Committee.
ဒီဥပဒေမူကြမ်းကိုအောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအတည်ပြုလိုက်ပါပြီ။တညီတညွတ်တဲ့သဘောနဲ့တူခဲ့တဲ့အခြေအနေပါ။ဘယ်သူမှကန့်ကွက်တာမရှိပါဘူး။ဒါကြောင့် Republican ရော Democrat တွေရောအားလုံးကဒီဥပဒေမူကြမ်းကိုထောက်ခံတယ်လို့ပြောရမှာပါ။နောက်တစ်ဆင့်ကတော့အောက်လွှတ်တော်တစ်ခုလုံးကဆုံးဖြတ်ရမယ့်အဆင့်ရောက်နေပါပြီ။နောက်ပြီးဒီအချိန်မှာဥပဒေကြမ်းကိုပြင်ဆင်နိုင်တဲ့ကာလလည်းဖြစ်ပါတယ်။ဒီတော့ဥပဒေမူကြမ်းကိုပြင်ဆင်သည်ဖြစ်စေမပြင်ဆင်သည်ဖြစ်စေအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မှာဆိုတော့ဒီမိုကရက်ပါတီခေါင်းဆောင်တွေရဲ့အပေါ်မှာမူတည်နေပါတယ်။ဒါကြောင့်အောက်လွှတ်တော်ဥက္ကဋ္ဌပလိုစီအနေနဲ့ကယ်လီဖိုးနီးယားပြည်နယ်နဲ့စတန်နီဟိုရာနေတဲ့မေရီလန်းပြည်နယ်မှာနေထိုင်ကြတဲ့မြန်မာနဲ့တိုင်းရင်းသားတွေအနေနဲ့ဒီဥပဒေမူကြမ်းပြင်ဆင်ရေးတေချာအောင်သူတို့ရဲ့စံနာတွေထုတ်ပေါ်ပြသင့်ပါတယ်။နောက်ပြီးတော့ဒီဥပဒေမူကြမ်းနဲ့ပတ်သက်လို့စိုးရိမ်ပူပန်နေသူတွေအနေနဲ့သူတို့ပြင်ဆင်လိုတဲ့အချက်တွေကိုအထက်လွှတ်တော်မှာစူးစမ်းမိတ်ဆက်ဖို့အချိန်ရောက်နေပါပြီ။ဒါပေမဲ့လည်းအထက်လွှတ်တော်မှာတော့အချိန်အနေတွေသိပ်အားရစရာမကောင်းပါဘူး။Republican တွေဘက်ကလက်မှတ်ထိုးဖို့ညှင်းဆုံနေစေဖြစ်ပါတယ်။ဒါကြောင့်အထက်လွှတ်တော်နိုင်ငံခြားရေးကော်မတီမှာပဲဥပဒေဂျန်ကတက်နေပါတယ်။သူတို့မကြိုက်တဲ့အချက်တွေကိုဒီဥပဒေဂျန်တွေကနေပယ်ထုတ်ဖို့လိုလားနေပါတယ်။ဒါကြောင့်အထက်လွှတ်တော်မှာဘယ်လိုတွေညှိနှိုင်းကြမလဲဆိုတာကျွန်တော်တို့စောင့်နေစေပါ။အထူးသဖြင့်အထက်လွှတ်တော်မှာဒီဥပဒေမူကြမ်းအတည်ပြုဖို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Bob မနဒီစ်ကအရေးကြီးလာဖို့ရှိပါတယ်တချို့ကတော့သိပါလိမ့်မယ်ဘာမာဘီလ်အစောပိုင်းမှာ version ကို2019ခုနှစ်ကစတင်တင်သွင်းတဲ့အချိန်မှာအောက်လွှတ်တော်မှာပြဿနာမရှိခဲ့ပေမဲ့အထက်လွှတ်တော်မှာပိတ်ဆို့ခံရပြီးမဲခွဲဆုံးဖြတ်တဲ့အဆင့်တောင်မရောက်ခဲ့ပါဘူးဒါကြောင့်ဒီလိုအန္တရာယ်မျိုးကျွန်တော်တို့ထပ်ပြီးရင်ဆိုင်နေရပါတယ်ဒါကြောင့်လဲကျွန်တော်အခု Texas ပြည်နယ်ကိုရောက်နေပြီး Republican တွေရဲ့ပြည်နယ်တွေမှာတက်ဆိုင်တဲ့လူတွေနဲ့တွဲဆုံရှင်းပြနေပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီဥပဒေကြမ်းကိုပြဋ္ဌာန်းနိုင်ဖို့ကျွန်တော်တို့ကြိုးစားရမှာပါ
။ So I would like to clarify that you know Burma Bill which is
a bipartisan မှာပါတီညက်လုံးကသဘောတူညီမှုရထားတဲ့ဒီဥပဒေမူကြမ်းကိုအထက်လွှတ်တော်မှာရှိတဲ့ Republican တွေဘက်ကအလွယ်တကူသဘောမတူနိုင်တာဘာကြောင့်လဲရှင်။အဓိကဘာအချက်တွေလဲရှင်။
Yeah, the Republican offices and it's mostly Todd Young in Indiana that's been leading this.
Like Republican ဘက်ကအထူးသဖြင့် Indiana ပြည်နယ်ကအထက်လွှတ်တော်မှ Todd Young ဘက်ကအဆင်မပြေဖြစ်နေတာပါ။ကျန်တဲ့ Republican အမတ်အများစုကတော့ဒီဥပဒေကြမ်းနဲ့ပတ်သက်လို့သိပ်ပြီးပြဿနာမရှိကြပါဘူး။ဒါပေမဲ့လည်းသူတို့က Todd Young နောက်ကိုလိုက်ကြမှာဆိုတော့ Todd Young ရုံးကဒီဥပဒေကြမ်းနဲ့မှာပါတဲ့အချက်တချို့နဲ့ပတ်သက်လို့တဘောမတူတာတွေရှိနေပါတယ်။အဲ့ဒါကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအတွက်အသုံးစရိတ်ကိုလိုအပ်သလောက်သုံးစွဲဖို့ဆိုတဲ့အချက်ပေါ်မှာ Todd Young ကအဲ့ဒီလူမျိုးမတတ်မှတ်ပဲ budget အတိအကျပြဋ္ဌာန်းဖို့ဒေါ်လာတန်း220သုံးစွဲဖို့တတ်မှတ်အဆိုပြုထားပါတယ်။ ဒါကိုတောင်တချို့ Republican အမတ်တွေကအယံများတယ်လို့ပြောနေကြတော့မှာပဲဒါပေမဲ့အားလုံးသိကြတဲ့အတိုင်းပဲမြန်မာနယ်စပ်ကရိုင်တာဒုက္ခတဲ့အကြအတဲ့မှာဒီနှစ်အတွက်ဒေါ်လာတန်180ပြီးတော့နောက်ထပ်ဒေါ်လာတန်90ကိုအမေရိကန်အစိုးရကသုံးဆွဲထားပြီးဖြစ်ပါတယ်အဲ့ဒီတော့ဒေါ်လာတန်220ကိုမြန်မာနိုင်ငံအတွက်သုံးဆွဲဖို့ဆိုတာများပြားတဲ့ပမာဏမဟုတ်ပါဘူးဒုတိယအချက်ကတော့ Republican တွေဘက်ကစိုးရိမ်နေတာကဥပဒေကြမ်းထဲမှာမြမရေနံနဲ့တဘာဝတန်းွေလုပ်ငန်းနာမည်အတိအကျဖော်ပြထားတဲ့ကိစ္စပါအထူးသဖြင့် Thought ရန်ရဲ့ယုံကထောက်ပြတာကဒဏ်ခတ်ရေးယူရမယ့်ကုမ္ပဏီတွေအတွက်သတ်မှတ်ချက်တွေကိုပြဋ္ဌာန်းသင့်ပြီးကုမ္ပဏီနာမည်အတိအကျမသတ်မှတ်သင့်ဘူးဆိုတဲ့အချက်ပါပဲကျွန်တော်တို့ဘက်ကလည်းသူတို့ကိုပြန်ပြီးရှင်းပြနေတာကသမရလုပ်ပိုင်ခွင့်အနေနဲ့မြမရေနံနဲ့တဘာဝတန်းွေကိုပိတ်ဆို့အေးအေးယူနိုင်စွမ်းရှိပေမဲ့ဒါကိုသူတို့ကမလုပ်ဆောင်ခဲ့ကြပါဘူး။ဒါကြောင့်အထက်လွှတ်တော်ရဲ့တွန်းအားပေးမှုကိုတကယ်လိုအပ်နေပါတယ်။နောက်ပြီးကျွန်တော်တို့ထောက်ပြနေတာကဒါကတကယ်ကုမ္ပဏီအစ်စ်အမှန်မဟုတ်ဘဲမြန်မာစစ်တပ်ထိန်းချုပ်ထားတာပါ။ဒါကြောင့်ဒီနာမည်ကိုဥပဒေကြမ်းထဲမှာထည့်သွင်းဖို့လိုအပ်တယ်လို့ရှင်းပြထားပါတယ်။တတိယတစ်ချက်ကတော့ပုဂ္ဂိုလ်ရေးဆန်တဲ့ကိစ္စလို့ပြောရမှာပါ။ဒီမိုကရက်အထက်လွှတ်တော်အမတ်ခါဒင်းကဒီဥပဒေကြမ်းကိုမြန်မြန်ဆန်ဆန်မိတ်ဆက်ခဲ့တာဟာသူတို့ကိုလစ်လျူရှုတယ်လို့ Republican တွေဘက်ကမြင်ကြပါတယ်သူတို့ကိုအချိန်ပေးသင့်တယ်လို့ယူဆကြပါတယ်ဒါကြောင့်ဒီအချက်၃ချက်နဲ့နောက်အင်ဒီယားနာပြည်နယ်အထက်လွှတ်တော်အမတ်ကဒီဥပဒေမူကြမ်းနဲ့ပတ်သက်လို့အဓိကဖြစ်နေတော့အခုအချိန်ဒီအထက်လွှတ်တော်မှာမဆွေးနွေးဖြစ်သေးပါဘူး
So how about the Republican အဲ့တော့ Republican လူနည်းစုခေါင်းဆောင် Mitch McConnell ကရောဒီတစ်ခါဥပဒေကျမ်းပေါ်မှာသူ့မြင်ဘယ်လိုရှိလဲရှင
်။ Yeah, his Mitch
McConnell. ညနေစုကောင်းဆောင် Mitch McConnell ကတော့ဒီဥပဒေကျမ်းနဲ့ပတ်သက်ရင်ရေဘူရအပြင်သူတို့ကအဓိကတင်သွင်းသူမဟုတ်ပါဘူး။နောက်ပူးတွဲတင်သွင်းတဲ့အထက်မှာလည်းမပါပါဘူး။နောက်အထက်လွှတ်တော်ဒီမိုကရက်လူများစုကောင်းဆောင် Chuck Schumer ကလည်းဒီအတိုင်းပါပဲ။ Mitch McConnell အနေနဲ့တမိုင်းကြောင်းအရမြမဒီမိုကရေစီကိုအလွန်ထောက်ခံခဲ့ပေမဲ့လည်းအခုဥပဒေကြမ်းပြဋ္ဌာန်းနိုင်ဖို့နောက်ွယ်ကနေအများသိအောင်သူဩဇာကိုအတုံးချထုတ်ပြောတာမျိုးမရှိသေးပါဘူးဒါပေမဲ့တည်ထန့်တွဲဆုံမှုတွေမှာတော့ဒီဥပဒေကြမ်းကိုဆောင်ရွက်ဖို့အချက်တတယ်လို့ကျွန်တော်တို့ကြားရပါတယ်ဒါကဖြစ်နိုင်ပါတယ်ဒါပေမဲ့ဒီဥပဒေကြမ်းကိစ္စမှာအထက်လွှတ်တော်နိုင်ငံကြီးကော်မတီကပဲဆုံးဖြတ်ဖို့သူ့ကိုလွှဲထားပါတယ်အထူးသဖြင့်အထက်လွှတ်တော်မှာဥပဒေမူကြမ်းကိုဒီမိုကရက်နဲ့ပူးတွဲတင်သွင်းမဲ့ thought ရန်အပေါ်မှာမူတည်နေပါတယ
်။ So you know here
အခုဆိုရင်အမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာနဲ့တိုင်းရင်းသားຫນွေပွားတွေကဒီဥပဒေကြမ်းကိုပြင်ဆင်ဖို့တောင်းဆိုထားတာတွေလည်းရှိပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အသိမှတ်ပြုဖို့နောက်စစ်အုပ်စုရဲ့ဝင်ငွေတွေကိုဖျက်တောက်နိုင်ရေးပိုပြီးပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေပြဋ္ဌာန်းဖို့စတဲ့အချက်တွေထည့်သွင်းပေးဖို့တောင်းဆိုထားတာတွေ့ရပါတယ်။အဲ့တော့ဒီဥပဒေကြမ်းကိုပြင်ဆင်နိုင်မယ့်အလားအလာရောရှိမလားရှင်။နောက်ဒီလိုပြင်ဆင်ဖို့ဆိုရင်ရောအချိန်ဘယ်လောက်ထိကြာနိုင်မလဲ
။ It's possible to amend it. I would hope that
ဥပဒေကြမ်းကိုပြင်ဆင်ဖို့အလားအလာဖြစ်နိုင်ပါတယ်။ဥပဒေကြမ်းမှာပါတဲ့စီးပွားရေးပိတ်ဆို့မှုအချက်မှာအရေးအကြီးဆုံးကမြမရေနံနဲ့တဘာဝတန်းွေလုပ်ငန်းအပေါ်ချမှတ်မဲ့ကိစ္စကိုထိရောက်ပြင်းထန်တဲ့အသုံးအနှုန်းတွေတုံးလာဖို့ကျွန်တော်တို့မျှော်လင့်ပါတယ်။အဲ့ဒီမှာဖော်ပြထားတာကအမေရိကန်နိုင်ငံကြီးဌာနရဲ့ဆုံးဖြတ်ချက်အပေါ်မှာပဲမူတည်နေတဲ့အခြေအနေမျိုးရေးထားတာပါဒီအချက်ကိုလည်း Republican တွေဘက်ကအဓိကစန့်ကျင်နေတာဖြစ်တော့အပြင်းအထန်တိုက်ရမယ်အနေအထားဖြစ်နေပါတယ်ဒါကလည်းထိုက်တန်တဲ့တိုက်ပွဲတစ်ခုလို့ကျွန်တော်မြင်ပါတယ
် Yeah so how about to recognize NUG National
ရှင် NUG ကိုတရားဝင်အစိုးရဖြစ်ပေါ့နော်အမေရိကန်ကအတိမတ်ပြည်ရေးကိစ္စမှာဘလို့အခြေအနေရှိနေလဲရှင်တစ်ဖက်မှာလည်းအမေရိကန်ပြည်ထောင်စုကိုနိုင်ကဗင်နီဇွဲလားနဲ့ပတ်သက်လို့အတွေ့အကြုံရှိထားတဲ့ခါကြတော့အခုမြန်မာကိစ္စမှာညှော်လင့်ချက်ဘလို့ရှိနိုင်မလဲရှင
် I think there is hope
NUG ကိုအဓိကအစိုးရအဖြစ်အတိမတ်ပြည်ရေးရေရှည်အတွက်တော့ညှော်လင့်ချက်ရှိပါတယ်အစည်းအဝေးတိုင်းမှာရော Washington Post သတင်းစာမှာရောစောင်းပါအနေနဲ့ NUG ကိုအစိုးရအဖြစ်အသိအမှတ်ပြုရေးကျွန်တော်ရေးသားခဲ့တာမျိုးအများအားဖြင့်ပြင်းပြင်းထန်ထန်တိုက်တွန်းတောင်းဆိုနေတာမျိုးရှိပါတယ်
ဒါပေမဲ့ဥပဒေကြမ်းရေးဆွဲသူတွေအထက်လွတ်တော်အမတ်တွေကိုယ်စားလှယ်တွေဘက်ကဒါနဲ့ပတ်သက်လို့တွန့်ဆုတ်နေတာတွေကျွန်တော်တို့တွေ့ရပါတယ်။ဒါပါကြောင့်လဲဆိုရင်နိုင်ငံကြ ాయి ဌာနကနေသူတို့ပြန်ကြားတဲ့အချက်တွေနဲ့ဒီအပေါ်မှာနိုင်ငံကြ ాయి ဌာနဘက်ကို NUG ကိုအတိမတ်ပြုဖို့လွှတ်တော်ကပြန်ပြီးဖိအားမပေးချင်တာလဲပါပါတယ်။ဒါကြောင့်အလုံးသိတဲ့အတိုင်းပြင်သစ်လွှတ်တော်က NUG ကိုအစိုးရအဖြစ်အတိမတ်ပြုလိုက်တဲ့အချက်ကအမေရိကန်လွှတ်တော်ကိုလည်းဖိအားပေးတဲ့နေရာမှာအထောက်အကူဖြစ်စေမှာသိကြပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာအမေရိကန်လွှတ်တော်နဲ့အစိုးရကိုဘလောက်ထိတွန်းအားပေးနိုင်မလဲဆိုတာအတိအကျမပြောနိုင်ပါဘူး။ဘာကြောင့်လဲဆိုတော့နိုင်ငံကြ ాయి ဌာနကအကြောင်းအကျိုးအဆက်တွေကိုရှင်းပြထားလို့ဖြစ်ပါတယ်။တကယ်လို့ဒီတစ်ချိန်ဥပဒေကြမ်းကိုအတည်ပြုရမှာအဲ့ဒီအချက်မပါခဲ့ရင်တောင်း NUG အစိုးရကိုအစိုးရအဖြစ်အတိအမှတ်ပြုရေးနောက်ထပ်ဥပဒေကြမ်းတစ်ခုတတ်တတ်အနေနဲ့ရေးဆွဲပြဋ္ဌာန်းဖို့ကျွန်တော်တို့ဖိအားပေးတင်ပါတယ်။ဒါကြောင့်အခုဥပဒေမူကြမ်းထဲမှာထည့်သွင်းတာထက်ဒီအချက်ကိုနောက်ထပ်ဥပဒေကြမ်းတစ်ခုအနေနဲ့တတ်တတ်ရေးဆွဲပြဋ္ဌာန်းဖို့ကြိုးစားတာကနိုင်ငံရေးအရာပိုပြီးလက်တွေ့ကျတယ်လို့ကျွန်တော်မြင်ပါတယ်။အခုလက်ရှိအောက်လွတ်တော်မှာတင်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုအဆုံးရှုံးခံလို့မရပါဘူး။ဒီလိုဆုံးရှုံးသွားရင်ရေရှည်မှာ NUG ကိုအစိုးရအဖြစ်အတိအမှတ်ပြုရေးကိစ္စကိုလည်းအထောက်အကူပေးမှာမဟုတ်ပါဘူး။ဒီတော့အထက်နဲ့အောက်လွတ်တော်အမတ်တွေကဒီဥပဒေကြမ်းကိုအောင်အောင်မြင်မြင်ပြဋ္ဌာန်းလိုကြပါတယ်ကျွန်တော်တို့ဒီတစ်ချိန်အောင်မြင်မှုရရင်ရေရှည်အတွက်နောက်ထပ်အောင်မြင်မှုတွေကိုရဖို့အထောက်အကူပြုမှာဖြစ်ပါတယ
် What do you think when the Bama
Bay ကိုပြဋ္ဌာန်းအတည်ပြုဖို့ကဘယ်တော့လောက်ဖြစ်လာနိုင်မလဲရှင
် That's a great question I mean I think in the house it can be very
ဒီဥပဒေကြမ်းကိုအောက်လွှတ်တော်မှာမကြာခင်ကအတည်ပြုတော့မယ်လို့ကျွန်တော်ထင်ပါတယ်တက်ဆိုင်ရာအောက်လွှတ်တော်အမတ်တွေရဲ့ပြည်နယ်တွေမှာလည်းလူတိုင်းကဒီဥပဒေမူကြမ်းကိုအမြန်ဆုံးကင်တွယ်ဖို့တောင်းဆိုနေကြတယ်လို့ကျွန်တော်ထင်ပါတယ်။အခုလိုပြည်နယ်အလိုက်လွတ်တော်အမတ်တွေကိုတိုက်တွန်းတောင်းဆိုကြတဲ့ရလကဒီအချိန်မှာတကယ်ကိုကြီးမားပါတယ်။အထက်လွတ်တော်မှာ Republican နဲ့ Democrat တွေအကြားအပြန်အလှန်ညှိနှိုင်းနေရဆဲဖြစ်ပါတယ်။ Republican တွေဘက်ကသူတို့လိုချင်တဲ့အချက်မရမချင်းစိုင်းထားဖို့လိုလားနေပါတယ်။ Democrat တွေဘက်ကရှေ့ဆက်သွားဖို့ကြိုးစားနေပါတယ်။ဒါကြောင့်သက်ဆိုင်ရာအထက်လွတ်တော်အမတ်တွေကိုဖုန်းနဲ့ခေါ်ဆိုဖိအားပေးတောင်းဆိုကြမယ်ဆိုရင်အရန်ကိုအကျိုးရှိမယ်လို့ကျွန်တော်မြင်ပါတယ်။ဘယ်တော့မှဆုံးဖြတ်ကြမလဲဆိုတဲ့အချိန်ကိုမသိရပေမဲ့အထက်လွှတ်တော်မှာအပြန်အလှန်ညှိနှိုင်းမှုတွေကနေရလတ်ထွက်အောင်မဖြစ်မနေလုပ်ရမှာပါ။အထူးသဖြင့်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌနယူးဂျာစီပြည်နယ်ဒီမိုကရက်လွှတ်တော်မှဘော့ဖ်မန်ဒီတ်ကအဓိကအခန်းမှာရှိနေပါတယ်။အထက်လွှတ်တော်မှာဒီဥပဒေကြမ်းကိုအမြန်ဆုံးတင်သွင်းနိုင်ရေးအရေးကြီးနေပါတယ်တကယ်လို့မလုံနိုင်ဘူးဆိုရင်ဒီဥပဒေကြမ်းကိုပြဋ္ဌာန်းနိုင်ရေးမသေးကြတဲ့အနေအထားမှာရှိနေပါတယ
် So my final question is
နောက်ဆုံးမေးချက်ကတော့ဒီဥပဒေကြမ်းမှာမြန်မာနိုင်ငံအတွက်အကျိုးရှိစေမယ့်အဓိကအရေးကြီးတဲ့အချက်တွေကဘာတွေလဲရှင
် Yeah Humanitarian is
Okay ဒါတွေကတော့နှစ်စဉ်လူသားချင်းစာနာထောက်ထားမှုအကူအညီတွေအတွက်ဒေါ်လာတန်း220 Now Democracy ရေးအတွက်ဒေါ်လာတန်း50ကို9နှစ်စာပေးဖို့တတ်မှတ်ထားတာပါမြမရင်နံနဲ့တဘာဝတန်ွေလုပ်ငန်းပိတ်ဆို့ရေးယူဖို့ကိစ္စမှာလဲဒဏ်ခတ်ရေးယူဖို့တွန်းအားပေးထားတာအခြားအရှနိုင်ငံတွေနဲ့ညှိနှိုင်းဆက်သွယ်ဆောင်ရွက်ဖို့မြမနိုင်ငံဆိုင်ရာအစစ်မြင့်မူဝါဒညှိနှိုင်းရေးမှုတယောက်ထားဖို့ပြီးတော့မြမစစ်တပ်က genocide လို့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတာအမေရိကန်အစိုးရအနေနဲ့တတ်မှတ်ဖို့လူ့ခွင့်ချုပ်ပေါက်မှုတွေမှာတာဝန်ခံမှုတာဝန်ယူမှုစတာတွေကိုပြဋ္ဌာန်းဖို့အချက်တွေဟာအဓိကအစိတ်အပိုင်းတွေလို့ကျွန်တော်မြင်ပါတယ
် Thank you Mike for taking your time with us
Yeah thanks so much I really appreciate your time
ဒီအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငန်းတို့ကိုကြည့်ရှုကြရပါမယ် လူမျိုးစွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူမျိုးစွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင် VOA American အသံရဲ့2022ခုနှစ်နိုဝင်ဘာလ1ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာနားဆင်ကြရမယ့်အကြောင်းအရာတွေကတော့
ကျမတို့မီဒီယာအနေနဲ့ပြောရမယ်ဆိုရင်တော့ပြဿနာရှိတယ်ဘာလို့လဲဆိုတော့အထက်မှာကထုတ်လုပ်ခွင့်ကိုပိတ်လိုက်တယ်
အပတ်စဉ်မီဒီယာမြင်ကွင်းမှာနားဆင်ရပါမယ်ရှင်ဒီနောက်မှာတော့မြန်မာပြည်ကပေးစာသတင်းတွေကတုတ္တပတ်စဉ်ခဏတွေကိုလည်းတင်ပြပေးပါမယ်အခုအရင်ဆုံးတော့မီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်ရှင်ဒီသတင်းပတ်မှာတော့သတင်းရယူခွင့်နဲ့ပတ်သက်လို့ဆွေးနွေးတင်ဆက်မှာပါမအေးတန်တာကျော်နဲ့အတူကိုပြည်သွေးနိုင်တင်ဆက်ထားပါတယ်ရှင်
အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်မီဒီယာမြင်ကွင်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့သတင်းရယူပိုင်ခွင့်အနေအထားတွေကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအမှုဖွင့်ပြီးမှဖမ်းရမှာကိုဖမ်းပြီးမှအမှုဖွင့်တာဒီမှုငါနဲ့မဆိုင်ဘူးလို့ဖမ်းစီထိန်းသိမ်းတရားစွဲဆိုခြင်းခံနေရတဲ့နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်ကတရားရုံးမှာထွက်ဆိုတယ်လို့လူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ Facebook မှာပြန့်နှံ့နေတာကိုတွေ့မြင်ရပါတယ်။အဲဒီလိုပြန့်နှံ့နေပြီမယ်လို့သမ္မတကြီးဒီလိုပြောတာသေချာသလားဒီသတင်းကအမှန်လားဘယ်လိုထွက်ပေါ်လာတာလဲဆိုတာတော့ဘယ်လိုမှအတည်ပြုလို့မရနိုင်ပြန်ပါဘူး။ဘယ်လိုပဲဖြစ်ဖြစ်ဒီသတင်းကိုတော့လူတွေကသဘောကျနှစ်ချိုက်စွာဖြန့်ဝေနေကြတာကိုတွေ့နေရပါတယ်။အမှန်တော့ဒီလိုသတင်းတွေမှန်မှန်မှန်ဟုတ်မဟုတ်ဆိုတာတာဝန်ရှိသူတွေတက်ဆိုင်ရာတွေကထုတ်ပြန်ကြအတည်ပြုကြရမှာဖြစ်ပါတယ်အခုသမ္မတကြီးဝင်းမြင့်ပြောတယ်ဆိုတဲ့သတင်းမျိုးအပါအဝင်တရားခွင်ကသတင်းတွေကိုသတင်းထောက်တွေမီဒီယာတွေအနေနဲ့တက်ရောက်သတင်းယူခွင့်ရှိရမှာလည်းဖြစ်ပါတယ်အခုတော့သတင်းယူခွင့်လည်းမပေးတက်ဆိုင်ရာအဖွဲ့အစည်းတွေကလည်းသတင်းထုတ်ပြန်မှုတွေမလုပ်တဲ့အပြင်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ရဲ့အကျိုးဆောင်ရှေ့လူကြီးတွေကိုပါတရားခွင်ကအကြောင်းတွေကိုပြင်ပလူပုဂ္ဂိုလ်အဖွဲ့အစည်းတရင်ဌာနတွေကိုမပြောဆိုရဘူးလို့ပုံမှန်144ထုတ်ပြန်ပိတ်ပင်လိုက်တော့တရင်ရရှိနိုင်ဘူးဆိုတာဘယ်လောက်ခက်တဲ့ကိစ္စလဲမြင်သာလှပါတယ်
။ဟုတ်ပါတယ်။တကယ်တော့ဒီမှုဟာတနိုင်ငံလုံးနဲ့သက်ဆိုင်နေပြည်သူတရက်လုံးကစိတ်ဝင်စားတဲ့နိုင်ငံတကာကလည်းစောင့်ကြည့်နေတဲ့အမှုပါ။ပြီးတော့ဒီလိုအမှုဟာဒေသတရားရုံးမှာလှုပ်ဝက်စစ်ဆေးစရာလည်းမဟုတ်ပါဘူး။အများပြည်သူရှေ့မှာမှတရားစီရင်နဲ့ Open Court ဖြစ်ရမှာပါ။အများပြည်သူလက်မခံတဲ့2008အခြေခံဥပဒေစစ်ကောင်စီကအလေးထားကာကွယ်စောင့်ရှောက်နေပါတယ်ဆိုတော့2008အခြေခံဥပဒေရဲ့အခန်း1နိုင်ငံတော်အခြေခံမူများရဲ့အပိုက်19မှာတော့မှတရားစီရင်ရေးမူများအဖြစ်အခုလိုသတ်မှတ်ထားတာတွေ့ရပါမယ်။ကာကြီးဥပဒေနှစ်အညီလွတ်လပ်စွာတရားစီရင်ရေးကာကွယ်ဥပဒေအရကန့်သက်ချက်များမှအပါပြည်သူ့ရှေ့မှောက်တွင်တရားစီရင်ရေးလို့ရှင်းရှင်းလင်းလင်းဖွဲ့ဆိုထားပါတယ်။ဒါကိုကြည့်မယ်ဆိုရင်အခုနေပြည်တော်ကတရားရုံးဆိုတာဘလို့တရားရုံးမျိုးလဲအထူးပြောစရာမလိုလောက်တော့ပါဘူ
းဖေဖော်ဝါရီတည့်ရစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သတင်းမီဒီယာတွေရပ်တည်ဖို့လည်းခက်ခဲသတင်းရယူဖို့လည်းခက်ခဲလာတာအားလုံးသိပါအာဏာမသိခင်ကအခြေအနေတွေနဲ့အခုအခြေအနေတွေကတော့ခြားနားလွန်းလှပါတယ်တမရအင်ဒိုနီနဲ့အပတ်စဉ်သတင်းစာရှင်းလင်းပွဲတွေလုပ်တယ်သတင်းမီဒီယာတမားတွေနဲ့တမရအင်ဒိုကတာဝန်ရှိသူတွေဟာ Viber Messenger Group တွေလုပ်ထားကြတယ်အချိန်နဲ့တပြေးညီဆက်သွယ်မေးမြန်းခွင့်ရနိုင်တဲ့အနေအထားမျိုးရှိခဲ့ပါတယ်။မေးခွန်းတွေအားလုံးကိုကြည်နပ်လောက်တဲ့အဖြေမရရင်တောင်မှသိကျင်တာကိုတော့လွတ်လွတ်လပ်လပ်မေးမြန်းနိုင်တဲ့အခွင့်အရေးရှိခဲ့ပါတယ်။ဒါအပြင်လွတ်တော်တွေကတဆင့်လဲသတင်းရယူနိုင်တဲ့အခွင့်အရေးတွေရှိပါတယ်။အစိုးရနဲ့ဌာနဆိုင်ရာတွေစီကတာမဟုတ်ပါဘူး။စီးပွားရေးသမားတွေ၊ပညာရှင်တွေနဲ့လူမှုအဖွဲ့အစည်းတွေစီကလည်းသတင်းတွေရယူနိုင်ကြပါတယ်။ဒါပေမဲ့အဲဒီလိုသတင်းရယူနိုင်မှုတွေဟာ ဖေဖော်ဝါရီတရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့ပျောက်ဆုံးလို့သွားခဲ့ရပါတယ်။အခုစကားဆက်လက်ထက်မှာသတင်းမှပြန်ကြားရေးဆိုပြီး Viber Press အမည်နဲ့သတင်းဌာနတွေကမေးမြန်းခွင့်ပေးနေတာတွေပြန်ကြားပေးနေတာတွေတော့ရှိပါတယ်။ဒါပေမဲ့လည်းဖြည့်ခြင်းနဲ့မေးခွန်းကိုမှရွေးဖြည့်သလိုစကားဆက်လို့ကြသတင်းသမားအသွင်ဆောင်အလံရှုမေးခွန်းတွေနဲ့အဖြေတွေကများနေတာကိုတွေ့ရပါတယ်။တစ်ဖက်မှာလည်းမြန်မာပြည်ကသတင်းသောအများစုဟာစကားဆက်သတင်းပြန်ကြားရေးကိုလက်မခံဘဲတပိတ်မှောက်ထားတာတွေလည်းရှိပါတယ်။လောလောဆယ်သတင်းရယူနိုင်မှုခက်ခဲနေတဲ့အခြေအနေတွေကိုတော့DBB ရဲ့ editor တဦးဖြစ်တဲ့ရမင်းမြတ်အေးကအခုလိုပြောပြပါတယ်
။ကျမတို့မီဒီယာအနေနဲ့ပြောရမယ်ဆိုရင်တော့ပြဿနာရှိတယ်။ဘာလို့လဲဆိုတော့အထက်မှကထုတ်လုပ်ခွင့်ကိုပိတ်လိုက်တယ်။ပြည်တွင်းမှာထုတ်လုပ်ခွင့်မပေးတော့ဘူးဆိုတဲ့အခါကျတော့လောက်လာတာခက်သွားတယ်။နောက်တစ်ခုကသတင်းရမင်းဘက်ကကြည့်တော့သူတို့ကလည်းပို့ပြီးတော့သတိထားသွားတယ်။တရားဝင်တဲ့မီဒီယာတခုကိုပြောလို့ဖြစ်ပါမလားဆိုတာမျိုးတွေးတာရှိတာပေါ့နော်။ဆိုလိုတာကကျမတို့မှာအခက်အခဲရှိသလိုသူတို့ဘက်မှာလည်းအခက်အခဲရှိတယ်။နောက်တစ်ခုကြတော့ဒီဆန္ဒပြတဲ့နေရာမှာသတင်းယူရတာကပို့ပြီးတော့အနေရများတာပေါ့နော်ဒီအာဏာသိမ်းပြီးကြတဲ့ကသတင်းသမားအများစုကိုဒီရာဇသက်ကြီးဥပဒေပုံမှန်905ကကြီးခါခွဲနဲ့ဆွဲတာရှိတယ်နောက်တစ်ခုကကြတော့ဒီစစ်ခွန်တက်နယ်ပေါ့နော်ဆွဲတာတွေရှိတယ်နောက်တစ်ခုကဒီ CRPH တို့ NUG တို့နဲ့ဆက်သွယ်တဲ့အခါမှာအနေရများတယ်ဒီမတရားသိမ်းကြေညာထားတဲ့ CRPH နဲ့ဆက်သွယ်လို့ရှိရင်ထောင်နဲ့220ကနေတည်တံတိချမှတ်မယ်လို့ကြေညာလိုက်တာရှိတယ်အနေရများတာကတော့အသေးစားပဲ
ဟုတ်ပါရဲ့ရှင်အဲ့လိုမျိုးအနေရများတရင်ရယူဖို့ခက်ခဲတာတွေအကျိုးဆက်တွေကလည်းများပါတယ်တရင်ချက်လက်တွေအကွဲကွဲအပြားပြားတွေဖြစ်တာတရင်မတွေပြန်တာမီဒီယာတွေကလူတွေဖြစ်စေခြင်းနဲ့ဆန္ဒနောက်ကိုလိုက်ကြတာမီဒီယာလောက်ကမီဒီယာလို့မလုံးနိုင်ကြတော့ဘဲနဲ့ဘက်သဘောတွေနဲ့ရက်တီလာကြတာတချို့တရင်သမားတွေကတရင်ရယူတာခက်ခဲတာအကြောင်းပြပြီးတော့တရင်တည်ဆောက်မှုအပိုင်းကိုအလေးထားမလုပ်တော့တာတွေကြုံတွေ့လာရတယ်လို့အေဒါချုပ်တယောက်ကညီးပါတယ်။တကယ်တော့ right to information RTI လို့ခေါ်တဲ့တရင်အချက်လက်ရယူပိုင်ခွင့်ဆိုတာတရင်သမားတွေအတွက်သာမဟုတ်ပါဘူး။နိုင်ငံသားအတိုင်းနဲ့ဆိုင်တဲ့အခွင့်အရေးဖြစ်ပါတယ်။တရင်အချက်လက်ရယူပိုင်ခွင့်ဆိုတာအစိုးရအဖွဲ့အစည်းဌာနတွေကထိန်းချုပ်ထားတဲ့တရင်အချက်လက်တွေကိုအများပြည်သူကတောင်းခံရယူပိုင်ခွင့်ရှိရကိုဆိုလိုတာဖြစ်ပါတယ်။တရင်အချက်လက်ရယူပိုင်ခွင့် right to information RTI ဆိုတာလွန်ခဲ့တဲ့နှစ်ပေါင်း250လောက်ကတည်းကဆွီဒင်နိုင်ငံမှာစပြီးတော့ပြဋ္ဌာန်းခဲ့တာပါအခုလက်ရှိအချိန်မှာလည်းကမ္ဘာမှာရှိတဲ့နိုင်ငံ130ကျော်မှာသတင်းအချက်လက်ရယူပိုင်ခွင့်ဥပဒေပြဋ္ဌာန်းပေးတာပါအဲဒီဥပဒေကကမ္ဘာလူဦးရေ80ရာခိုင်နှုန်းကျော်ကိုကိုစားပြုတယ်လို့သိရပါတယ်ကျွန်တော်မြန်မာနိုင်ငံရဲ့အင်ဂျီချင်းအာရှနိုင်ငံတွေဖြစ်တဲ့ထိုင်းအင်ဒိုနီးရှားဖိလစ်ပိုင်ဗီယက်နမ်ဘင်္ဂလားဒေ့ရှ်အိန္ဒိယနဲ့တရုတ်နိုင်ငံတွေမှာလည်းတရင်ချက်လက်ရယူပိုင်ခွင့်ဥပဒေတွေပြဋ္ဌာန်းပြီးပြီလို့သိရပါတယ်
။တရင်ရယူပိုင်ခွင့်ဆိုတာသရုပ်ထမှန်တန်ဖြစ်တဲ့တရင်မီဒီယာလောကအတွက်အသက်တမျှအရေးကြီးလာပါတယ်။တရင်ချက်လက်ရယူပိုင်ခွင့် RTI ဆိုတာကလည်းနိုင်ငံသားတိုင်းရရှိရမယ့်အခွင့်အရေးတစ်ရပ်ပါ။ဒီလိုပါပဲမြန်မာနိုင်ငံက1948ခုနှစ်ကတည်းကပါဝင်လက်မှတ်ရေးထိုးထားခဲ့တဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြီးညာစာတမ်းအပိုက်19မှာလည်းလူတိုင်းတွင်လွတ်လပ်စွာသင်မြူစနိုင်ခွင့်နှင့်လွတ်လပ်စွာဖွင့်ဟပေါ်ပြနိုင်ခွင့်ရှိသည်လို့အတိအလင်းရေးသားဖော်ပြထားပါတယ်။ဒါပေမဲ့လို့တရင်ရယူပိုင်ခွင့်တွေတရင်အချက်လက်တိပိုင်ခွင့်တွေလွတ်လပ်စွာရေးသားထုတ်ပေါ်ခွင့်စတဲ့လူသားတွေရဲ့အခြေခံရပိုင်ခွင့်တွေတနည်းအားဖြင့်လူ့အခွင့်အရေးတွေဟာဒီမိုကရေစီကျင့်သုံးတဲ့လူ့အခွင့်အရေးကိုလေးစားလိုက်နာအတိမတ်ပြုတဲ့အစိုးရတွေရဲ့အောက်မှာသာရရှိခံစားနိုင်ကြမှာဖြစ်ပါတယ်။နိုင်ငံတော်အာဏာကိုလက်နက်အားကိုနဲ့သိမ်းပိုက်ထားတဲ့ဆရာနာချင်းအစိုးရတွေရဲ့အောက်မှာတော့ဒီလိုအခွင့်အရေးတွေဟာပျောက်ဆုံးစိတ်သုံးလို့နေမှာသာဖြစ်ကြောင်းပါခင်ဗျာ
အပတ်စဉ်မီဒီယာမြင်ကွင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့မြန်မာပြည်ကပေးစာသတင်းပတ်စင်ခန္ဓာကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်
ဘေးရနေကင်းရှင်ပြီးမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတောရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOA တိတ်ချစ်တောရရှင်တွေကိုမြစ်တာတိလက်ဆောင်မြန်မာသတင်းတွေတပုံးနဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ် အခုအရင်အဦးဆုံးတော့ဗီဒီယိုတော်ရှင်ဒီအားလုံးတွင်မင်္ဂလာရှိအောင်လို့ဆုတောင်းပေးလာတဲ့တော်ရှင်ရဲ့မှတ်ချက်လေးတစ်ခုနဲ့စာချင်ပါသေးတယ်။ဒီနေ့ညညာပေးတာအတွက်ကျေးဇူးတင်ပါတယ်ဗီဒီယိုလို့ရေးလာတဲ့သူကတော့ဦးဆန်ဝေဖြစ်ပါတယ်။သူကဗီဒီယိုမိသားစုတွေအားလုံးကျန်းမာနေကြပါစေ။မြမကြီးသူပြည်သားတွေဘေးရန်ကင်းရှင်းပါစေ။မြမအရှိအရေးတော်ပုံအောင်မြင်ရမည်ရေးလာပါတယ်။
ဗီအေစီစနစ်ကိုရေဒီယိုမရှိခင်ကတည်းကခက်ခဲခဲတနေရာကိုသွားပြီးတော့နားထောင်ရတဲ့အချိန်ကစပြီးတော့အားပေးခဲ့တာပါလို့ရေးလာတဲ့သတင်းတယောက်ရဲ့စာကိုလည်းဖော်ပြပေးစင်ပါတယ်။1988ခုအရေးခင်ကာလကလေးကဗီအေဘီဘီစီတို့ကိုအားကိုလာရတာကိုရေဒီယိုမရှိရေဒီယိုရှိတဲ့အေးရေလံပင်လောက်ထိကူးသွားပြီးနားထောင်ရတာမမေ့နိုင်ပါဘူး။မြမအတန်းနဲ့မြောက်ပြည်သတင်းလိုလဲနားထောင်ဖြစ်ကြည့်ဖြစ်ပါတယ်။ တကယ်ဗဂရိမြေပြင်အခြေအနေသတင်းတွေနဲ့တူညီတာကဗမလိုက်တဲ့ VOA သတင်းတွေပါ။ဒါကြောင့်အမြဲနားဆင်ကြည့်ရှုအားပေးနေပါတယ်။ VOA ဝိုင်းတော်သားများမြန်မာနိုင်ငံတော်သူနိုင်ငံတော်သားများကဘာသူကဘာသားများဘေးပြာဝေးကွာလိုရာဆန္ဒပြေဝကြပါစေဗျာ။
ဟုတ်ကဲ့ပါဒီတော်ရရှင်ပြောသလိုဘေးပြာဝေးကွာလိုအင်ဆန္ဒပြေကြဖို့အားလုံးဆုတောင်းနေကြမယ်ထင်ပါတယ်နော်။ အခုဆက်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်လို့တော်ရရှင်နေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီတွေကတချို့ကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ပြည်သူတယောက်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့ရင်းနှောင်းကရေးလာတဲ့သူတွေလိုပဲကုလသမဂ္ဂဟောအားမလို့အားမရနဲ့ရေးလာတာပါ။ဗီအိုအေကိုနားဆင်ကြည့်ရှုရလို့ကမ္ဘာသတင်းမြန်မာသတင်
စ္စည်းတွေချက်စီးမိရှုံမှုတွေတွေ့နေမြင်နေရတာနဲ့ဘာဖြစ်လို့ဝင်ရောက်မလာသေးတာလဲဗျာဘယ်ချိန်ထိအသက်တွေအိုးအိမ်ပစ္စည်းတွေပေးဆက်နေရအောင်ပါလဲဗျာအချိန်ပြီးဝင်ရောက်ဖြည့်ရှင်းပေးပါလားဗျာ UN နဲ့နိုင်ငံတကာကိုမြန်မာနိုင်ငံပိုင်နဲ့ထဲမှာစစ်ချေဆိုင်စကားဖွင့်ခွင့်ပေးပါမယ်ဗျာ
မြန်မာနိုင်ငံမှာဘလောက်ထိဒုက္ခတွေရောက်နေတော့မှနိုင်ငံတကာကိုဝင်ပြီးတော့ကူညီမှုတွေရှိမလဲဆိုပြီးတော့ဒီတော်ရရှင်မေးလာတာဖြစ်ပါတယ်နောက်ထပ်တော်ရရှင်ကြောင်းတက်ရမယ့်မြန်မာငယ်တစ်ယောက်ကတော့အကြောင်းသားအကြောင်းသူတွေကြုံတွေ့ရတဲ့အခက်အခဲကိုရေးလာတာပါသူက VOE ကိုအဖေကနေပြီးတော့ YouTube ကနေအမြဲတမ်းနားထောင်လို့ရင်းနှီးနေသူဖြစ်ပါတယ
်ပထမဆုံးအနေနဲ့ VOE အဖွဲ့သားအားလုံးကိုမင်္ဂလာပါလို့ပြောချင်ပါတယ်အကောင့်နံပါတ်ကိုတော့မဖော်ပြပါနဲ့နော်အခုအထက်တန်းကြောင်းတက်ရမှာပါဒါပေမဲ့ CDM လုတ်ခဲ့တာမို့ចောင်းဖွင့်လုံးကလည်းမတက်ခဲ့ပါဘူးအခုပြောချင်တာကသမိစိတ်ထဲမှာဖြစ်နေတာတွေကိုရင်ဖွင့်ချင်လို့ပါအမှန်တိုင်းပြောရရင်ចောင်းကကိုဗစ်ကြောင့်မလို့တစ်နှစ်ပိတ်ခဲ့ရပြီးပါပြီအခုလည်းအာနာသိမ်းတာចောင်းပေါ့လေဒီကိစ္စကဘရောမှဆုံးမယ်ဆိုတာမသိကိုဘာသာစဉ်းစားနေရင်ရင်လေးနေပြီးတာတော့အမှန်ပါပဲတချို့ချမ်းသာပြီးပတ်စံတက်နိုင်ကြတဲ့မိဘတွေကကြတော့ចောင်းမအပ်နိုင်ပေမဲ့ GCSE လိုမျိုးဘက်ကိုပြောင်းသွားကြတော့စိတ်ပူစရာမရှိပါဘူးဒါပေမဲ့တာမန်လူတန်းစားတွေကိုကြတော့အဲ့ဓာတွေကိုဘယ်တက်နိုင်မလဲဗီဝေရဲ့တလမှာတဘာသာကိုတော့9000လောက်ပေးရတာမျိုးပါအခုလဲစာတင်ပေးနေတဲ့အဖွဲ့ကြီးအများကြီးရှိတာသိပါတယ်ဒါပေမဲ့အဲ့ဓာတွေကရောပေးဖို့ဂျာဖို့ဟွာဖို့နဲ့အောက်ခြေလူတန်းစားတွေဆိုပိုးပြော်ဝေးပေါ်ရဲ့အတက်ပညာနဲ့အတန်းပညာမှာအတက်ပညာကပိုပြီးအဓိကကျတယ်ဆိုပေမဲ့မြန်မာနိုင်ငံမှာကအလို့ခေါ်ရင်အတန်းပညာကြီးခေါ်ကြတာပါဒါကြီးကဘယ်နှစ်ဘယ်နှစ်လောက်ချက်ပြီးတော့ကြာမလဲမသိတော့အရန်ရင်လေးနေမိပါတယ်ပြီးတော့မိဘတွေကိုလည်းတနာမိတယ်အသက်ကြီးတဲ့မိဘတွေဆိုပိုဆိုးတာပေါ့သူတို့ကအသက်ကလည်းကြီးနေပြီးသားသမီးတွေအထွတ်စိတ်မချဖြစ်နေတာတွေကိုကြည့်ပြီးတော့တနာနေမိပါတယ်ကိုဘသားကိုလည်းစိတ်ကြကြရင်ပေါ့လေ
စိတ်ကြကြပါတယ်ဆိုပြီးရေးလာတဲ့အကြောင်းသူညီမငယ်ဖြစ်ပါတယ်ဖြူရီအဖွဲ့သားတွေအားလုံးကျဲမာပြီးတော့မြန်မာပြည်ကြီးလည်းအမြန်ဆုံးငြိမ်းချမ်းပါစေတဲ့ဒေါ်ရရှင်ကြီးအားလုံးစာရေးတိုင်းအခုလိုအမြန်ဆုံးငြိမ်းချမ်းပါစေဆိုတဲ့ဆုတောင်းလေးကတော့တနည်းတစ်ပုံပါလာတာတွေ့ရပါတယ်စာတော့နည်းနည်းရှင်းသွားပါတယ်ဆိုပြီးရေးလာတဲ့ဒေါ်ရရှင်ရဲ့စာကျမသူ့ရဲ့စာကိုတူအောင်လို့ခြုံပြီးတော့အကျဉ်းချုပ်ထားတာမှစာကနည်းနည်းရှင်းနေပါသေးတယ်ဒါမဲ့လည်းသူကသူကြုံတွေ့နေရတဲ့အဖြစ်အပျက်ကိုစစ်စစ်ဆက်ဆက်ရေးပြလာတာမလို့တခြားသောရရှင်တွေလည်းသိအောင်လို့သူရဲ့စာလေးကိုဝင်မြပေးချင်ပါတယ်ရှင်။အကောင့်လေးကိုလှုပ်ဝက်ထားပါနော်လို့ဒီသောရရှင်ရေးလာပါတယ်
။မင်္ဂလာပါ VOE ကျမတော်မူပါစဗျာ။ကျွန်တော်ကတော့ဒီမိုကရေစီကိုခွေးစားသွားတဲ့နေ့ပြီးနောက်တိတ်မကြပဲ CDM လုတ်သွားပြီးတင်းဆောင်နေရတဲ့ရင်ထင်းရဲဝန်ထမ်းတယောက်ပါဗျာ။ VOE ကိုအပိုင်း၃ပိုင်းခွဲပြီးပြောပါရစေ။စာရှိသွားရင်လည်းတောင်းပန်ပါတယ်။ဆိုတော့ VOE ကိုပြောချင်တာကတော့ ကျွေးတဲ့ လက်ကို ပြန် ကైက် ခွေးထဲ မိုက် အာနာ သိန်းနာ မဟုတ် အာနာ ထိန်းနာ လို့ ဆိုပြီး တနှစ်မှ နှစ်နှစ် ထိ တိုး 10 နှစ် အတွင်း ASEAN ထိပ်သို့ ရောက်ရမယ် လို့ ပြောနေပြီး လာပိုင်းမဲ ရှိသေးတဲ့ သူ့လက်ထက်မှာ ASEAN မက ကပားရဲ့ ထိပ်တန်းကို ရောက်ရှိမဲ့ အမွဲတက ထုတ်ခေါင်း ဖို့မင်းနောင် ဖြစ်လာတော့မှာကို မစားရတဲ့ အမဲ သဲနဲ့ ပတ်နေသလား ပြည်သူ အတွက် ဆိုပြီး ဂုတ်သွေးစုတ် အမျက်ထုတ်က ကုံစင်းနှုံးတွေထိုးတက်နေတာတလားလို့တနတ်စားပြည်သူတွေစံအိုးကမျက်ရည်တွေပြည့်နေပြန်ရောပေါ့ဒေါ်လာတွေဝယ်ရွှေတွေဝယ်စုနိုင်တဲ့တနိုင်တပိုင်တွေအတွက်ကတော့အပူဟာရက်ခတ်နေနိုင်သေးတာပေါ့ဗျာဒါပေမဲ့ခမားတို့တိုးနေတဲ့ကုံစင်းနှုံးဆိုတာဒီအချိန်မှာကုန်းကောက်စရာတော့မရှိပဲတနတ်စာအတွက်ပြေးလွှားနေရတဲ့အခြေခံတဲ့အောက်ခြေခံလူတန်းစားအတွက်မြေမှုန့်တွေနဲ့ ပိုက်ဖြည့်စီတော့မှာလားမေတ္တာရက်ခံပါတယ်ဗျာပြည်သူတွေအတွက်တကယ်ပဲစဉ်းစားမယ်ဆိုရင်ဗိုလ်ချုပ်မှူးကြီးယူးနေတဲ့ပလင်ကနေဆင်းပေးပါဗျာစုလဲစုစားလဲယူဖြစ်မဲ့တူတူလက်လွတ်ပေးလိုက်ပါဗျာဒီမိုကရေစီပြန်ပေးပြီးခမားတို့လည်းငရဲကိုပြန်ပါတော့အာဏာရှင်ကိုတိုက်ထုတ်နေချိန်ဒီမိုကရေစီတိုက်ပွဲမှာမကူနိုင်ရင်နေကြပါဗျာဒလန်တော့မလုပ်ပါနဲ့တနေ့အလင်းနှမ်းရဖို့တပတ်ကန်းကိုဖြ ဒီမှာအားမဖြစ်နိုင်ရင်နေပါဗျာကိုလိပ်ပြကိုလုံနေဖို့လိုတော်မူဂျေဇူးပြုပြီးတလံမလုပ်ကြပါနဲ့ဗျာ
တော်တော်စီအစဉ်ပြေဖို့နေအောင်စူးစမ်းနေတဲ့တွေ့ကျွန်တော်တို့ကိုပေးပြခင်ဝေးပြီးတော့ကျမ်းမာကြပါစေတဲ့ဆုတောင်းပေးလာပါတယ်ပေးရဆုနဲ့ပြေးကျင်ပါတယ်ဘရရှင်ဒီအားလုံးအတွက်လည်းထပ်တူပြန်ပြီးတော့ဆုတောင်းပေးကျင်ပါတယ်သူပြောသလိုအဖွားစုကိုလည်းလွမ်းလာပါပြီအိမ်လည်းပြန်ကျင်ပါပြီတဲ့ဟုတ်ကဲ့တောင်းစုတွေပြေးပါစေလို့ဆုတောင်းပေးကျင်ပါတယ်
မနက်ကမြို့နယ်အသီးသီးမှာကြုံတွေ့ရတဲ့အခက်အခဲတွေကိုရေးလာကြတဲ့သောရရှင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးကြပါမယ်အခုဖော်ပြပေးမယ့်စာကတော့ကျွန်မစီကိုရေးလာတာတရင်သုံးပတ်လေးပတ်လောက်တော့ရှိပါပြီသူရဲ့စာခုမှဖော်ပြပေးနိုင်တာမလို့သူပြောနေတဲ့အဖြစ်အပျက်တွေကတော့ဖြစ်ခဲ့ပြီးသားဖြစ်ပါလိမ့်မယ်နော်သူကမကွေးတိုင်းမြို့သိမ်းမြို့နယ်ခြေရွာလေးတရွာကပါတဲ့ရွာနယ်မယ်တွေတော့မပြောတော့ radio နားထောင်ပြီးတော့ VOA ကိုအားပေးနေတဲ့သူပါ VOA ကထုတ်လွှင့်တဲ့သတင်းတွေကြောင်းလဲအသိပညာဘူးသူတာရခဲ့ပါတယ်ကျွန်တော်တို့မကွေးတိုင်းမြို့သိမြို့နယ်ကျေးရွာတွေမှာစစ်တပ်ကလူငယ်50ကျော်လောက်ကားတွေနဲ့လာပြီးတရွာဝင်တရွာတွက်လို့လူမရှိတဲ့အိမ်တွေကိုဖျက်ဆီးနေဆိုတော့ရွာတချို့ဆိုရင်သူတို့လာပြီးသတင်းကြားလာနဲ့တော်ထဲမှာပုံနေကြရပါတယ်ရွာတွေထဲမှာပြောတာခွင့်လွတ်ပါမြို့တွေမပြောနဲ့တော်ရွာတွေမှာတောင်မှအေးရွာအောင်မေးရတဲ့ဘဝဖြစ်နေပါပြီဘယ်သတင်းဌာနကမှမဖော်ပြလို့ VOA ကိုတင်ပြခြင်းဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒါကတော့မကွေးတိုင်းမြို့သိမြို့နယ်ကကျေးရွာမှာကြုံခဲ့ရတဲ့ဖြစ်ချက်ကိုတော်ရရှင်တယောက်စာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်ဒီတောင်းထားတဲ့တော်ရရှင်တောင်းထားတဲ့ရှင်လေးနဲ့ဆက်ပြီးတော့ဖြောပြပေးလို့မှာဖြစ်ပါတယ်နော်မောင်ဘီရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုဆက်ပြီးတော့ဒေတာလာတဲ့တော်ရရှင်ကိုဒီနေ့ပြချင်ပါတယ်ဒီမှာထိုင်းနိုင်ငံကတော်ရရှင်မျိုးညွတ်အောင်ကတော့
VOA ကျွန်တော်ကတော့လက်ရှိထိုင်းနိုင်ငံမှာအလုပ်လုပ်နေရပါတယ်ပြင်ကျင်ရက်နဲ့မပြောင်းပြစ်နိုင်သေးတဲ့နိုင်ငံသားရောက်ကျွန်တော်တို့ညီကိုမောင်နှမတွေအတွက်
ตาดีลุยเอ็งเปียจิงตะเชนนี่โกต้องสู่ไปได้จนเราก็ VOA มนบ้ายซีซั่นเบอเมียนน้าท่องไปไปได้โอเคกอมยูนยูอองอาดีตะเชนนี่ต้องสู่ได้ด้วยจม้าเจซุติมมาได้ทีตะเชนนี่โกตะคามานามท่องบูโลน้าท่องจีปิ๊ดตะบ้อจาไปไปได้ทีเอ็งเปียเมซื้อได้ตะเชนนี่โกอาลองเน็ดไฉคันซาနိုင်จาပါดีเนาะน้าเซ็นจีบ่าออ
ตอนนี้เราเลยลงอนุญาตเสียนี่เด้ทีเอเมียนี่ใจจัดแต่อเมยเปลี่ยนเลยเด้ตีโนเลียตะปะกูงงีงีฉีนี่เด้ตโนยันมาเน่ตโนยันมาเซ่ไอ้เปลี่ยนจริงเน่
ตายลุเนี่ยอภัยที่สุดท้ายเองเจมเมย์สุดได้ตะเชิงโกน่าสังเกตจ่ายาล่ะวะမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတယ် VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ Tomorrow VOA ရဲ့ Internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကတော့သတင်းတွေထဲကသုတအပတ်ဆင်ခန္ဓာကိုထုတ်လွှင့်ပေးပါမယ်ဒီနေ့အောက်တိုဘာလကုန်မှာခြောက်ရောက်တဲ့ကမ္ဘာမြို့ပြများနေကိုအီဂျစ်ကလက်ဆော်မြို့မှာကျင်းပတဲ့အကြောင်းသတင်းတွေမှာတွေ့ရပါတယ်ဒီသတင်းပတ်မှာတော့အဲ့ဒီသတင်းတွေထဲကကမ္ဘာမြို့ပြနေများဆိုတဲ့အကြောင်းမတ်ညွ
ဒီနေ့အောက်တိုဘာလ30ရက်နေ့ကို World Cities Day ကမ္ဘာမြို့ပြများနေ့ဆိုပြီးကုလသမဂ္ဂကသတ်မှတ်ထားတာပါ။ ကမ္ဘာမျိုးပြများနေဆိုတာကိုသတ်မှတ်ဖို့2020ခုနှစ်ကကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့ထွေထွေညီလာခံမှာသဘောတူညီကြေညာတာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းနေနဲ့ကမ္ဘာအနှံ့မှာရှိတဲ့မြို့ပြတီထောင်မှုတွေနဲ့မြို့ပြတီတဲ့ဖွံ့ဖြိုးရေးတွေမှာကြုံတွေ့လာရနိုင်တဲ့အခြေအနေတွေအခက်အခဲတွေကိုသတိပြုလာကြဖို့နဲ့ပူးပေါင်းဆွေးနွေးအဖြစ်ရှာပြီးမြို့ပြတွေရေရှည်တည်တံ့ပြီ Diga Udi Yuemu Kansing Aro, Tabawa B and Yene, Mubyanya, Layoni Tui Shina Musurabe Chipare, Kamawama Nuri Dorom Yanyama, Nitanjare, Damanya Swado Diriha, Kabaji Fumi Lamune, Uruya Di Jale Muri, Pile Yen Yimati, Yema Lamuri Chow, John Grila Tayare, Yiji Mudri, Mondangri, Imjem Yamare, Abuja, Nija Lamuri, Dekamu Janigo, Kansani Jarava. Narigo the Ritu Lai Tati, Movie, Yusin Jabu, Sue, Sue, Jene, Dinema, Edilu, the Bawa, B and Yene, Nupiania, Layon, Nutrition, and Sure Gonsine, Jimba Jarale, Tipare. Kamau Mashi and Muri Along, Dida Kaimabi, Quimu to Tessi, Sure, Chenigo, Yonabo, Adiga Panaji, Satukule, Kulata Megaga, Chamatawai. Dilu the Bawa B and Yene, Ludari Jong Piare, Jesse Social Mu, Amumu Jagabe, Aku Chema, Kamavoga, Kimmi Santi B, Punjumu, Shizu Muri Le Shilabare, Eni Muri Garo, Japaning and Gat Tokyo Mu, American Yang Suga, Boston Mu, New York Mu, Houston Mu, Dallas Mu, Chicago Mu, Australia Nanganga, Sydney Mu, Singapore, Korea Nanganga, Seoul Mu, ပြင်းထန်နိုင်ငံကပဲရစ်မြို့တွေဖြစ်တယ်လို့မြို့ပြဆိုင်ရာဒုတိယသနာအဖွဲ့ICPA မှတ်တမ်းမှာဖော်ပြထားပါတယ်။ဒီလိုကမ္ဘာပေါ်မှာဖွံ့ဖြိုးတိုးတက်ပြီးနေချင်းစရာကောင်းတဲ့မြို့တွေရှိတယ်လို့တဘာဝဗီးဒဏ်ကြောင့်ပဲဖြစ်ဖြစ်စစ်ဘေးစစ်ဒဏ်ကြောင့်ပဲဖြစ်ဖြစ်အခုအချိန်မှာကမ္ဘာပေါ်မှာနေထိုင်မှုမတင်ဆုံမြို့တွေလည်းရှိပါတယ်။အဲဒီမြို့တွေကတော့ဆီးရီးယားနိုင်ငံကဒ
Algeria နိုင်ငံက Algiers မြို့ Libya နိုင်ငံက Tripoli မြို့Pakistan နိုင်ငံက Karachi မြို့ Zimbabwe နိုင်ငံက Harare မြို့ Cameroon နိုင်ငံက Douala မြို့နဲ့ Venezuela နိုင်ငံက Caracas မြို့တို့ပဲဖြစ်တယ်လို့ The Economist Intelligence Unit EIU ရဲ့သုတေသနအချက်အလက်တွေမှာဖော်ပြထားပါတယ်ရှင
်။မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေကသုတသတင်းပတ်ဆင်ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မြတ်သက်ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကချင်းပြည်နယ်ထဲမှာဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေလက်တလောကျူးလွန်နေတာကိုကြည့်ရင်မြန်မာစစ်တပ်ကိုလက်နက်မရအောင်လုပ်ဖို့အပါအဝင်မြန်မာစစ်တပ်တာဝန်ခံတာဝန်ယူမှုရှိလာအောင်လူခွင့်ချိုးဖောက်မှုတွေမလုပ်နိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းကနေအရေးတကြီးလှုပ်ဆောင်ပေးဖို့လိုအပ်နေပြီဆိုတာပြနေတယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်မြန်မာစစ်အာဏာပိုင်တွေကကိုယ့်ပြည်သူတွေရဲ့ကောင်းကျိုးနဲ့အသက်အန္တရာယ်ကိုလုံးဝထက်မတွက်ပဲပြည်သူတွေကိုရောသူတို့ရဲ့နေအိမ်တွေနဲ့ကိုယ့်ဝယ်ဆုတောင်းရာနေရာတွေကိုပါရရက်ဆက်ဆက်ဖျက်ဆီးနေတာကိုရှုံချတယ်လို့လည်းပြောပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းလည်းဖြစ်နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့ဘီလ်ရစ်ချတ်ဆန်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးပုဂ္ဂလိကခီးစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုမကြာခင်တွားရောက်မှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းကိုဗစ်ဆိုင်ရာအကူအညီပေးရေးကိစ္စကိုအဓိကထားပြီးဆွေးနွေးဖို့ရှိပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားမှာမြန်မာ၊မြောက်ကိုရီးယား၊အီရန်၊အာဖဂန်နစ္စတန်နဲ့ဥရုယားဒီဆိုင်ရာအပါအဝင်နိုင်ငံစလုံးရဲ့အကျိုးစီးပွားခြင်းတိုက်ဆိုင်ရတဲ့ကိစ္စရပ်တွေရှိနေပြီးဒါတွေကိုလက်တွဲဆောင်ရနိုင်ပေမဲ့ရှင်ချန်းတိဘက်ဟောင်ကောင်အရှေ့နဲ့တောင်ကျုပ်ပင်လယ်ပြင်တွေနဲ့ထိုင်ဝမ်ကိစ္စရပ်တွေအပါအဝင်လူခွင့်ရနဲ့ဆက်နွှဲနေတဲ့ကိစ္စရပ်တွေမှာတော့နိုင်ငံခြားအကျိုးစီးပွားဆန့်ကျင်ဘက်ဖြစ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားခဲ့ပါတယ်
။န
Now, so yeah, the engine to go docking you that Jinya bigger abashi, Dimine can do a season tolo yemugama engine like Pipare, Engineering Caro Jimmy Kunet, Darius Mitu Pipareshi, Nabakuna Igani Senati Tolome, view a radio yoga season guru, Lindomita, Saku, Nasanga, Domsen Nitogani, Panyu Nasin Hanjavareshi, Dorashiana to Guam Yamha Pidu Pida Alo, Guyo Sipa Shinla Chami Javasishi, view a Yama Vice season go up in Nasin at Dole, Tamaru. 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်ကြီးထိုက်ပါရှင်